ဘာသာရေးစုပ်ပုံမှုဖြစ်အောင်လှုံ့ဆော်မှုနဲ့ဖန်ဝရန်ထုတ်ခံထားရတဲ့မိုက်ကယ်ကျော်မြင့်ကိုဒီကနေ့နေ့လည်းကမန္တလေးတိုင်းမိထီလာခရိုင်ဝင်းတွင်းမြို့နယ်ကုန်းကန်ရွာမှာရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်။မိုက်ကယ်ကျော်မြင့်ကိုကုန်းကန်ရွာကဇနီးဖြစ်သူရဲ့နေအိမ်မှာနေ့လယ်တနာရီကရဲကဖန်ဝရန်နဲ့ဝင်ရောက်ဖမ်းဆီးခဲ့တာလို့ကုန်းကန်ရွာအုပ်ချုပ်ရေးမှူးဦးစောလွင်ကပြောပါတယ်
။ဒီခရိုင်ရက်လက်မှုဖွဲ့ရဲ့ဝင်လေးမျိုးနေရာအခွဲကြီးရလာတယ်။ရောက်လာတဲ့အချိန်ကနေ့လယ်ဆက်နိုင်တဲ့လောက်လာတော့လူလူပဲအိမ်သွားချင်းဆိုကျွန်တော်ဝင်ခေါ်တော့လိုက်သွားလိုက်တယ်ဒီ။တင်တင်ပါပဲမကျော်ကျော်မြင်းသူဇနီးရေပေါ့သိပါတယ်။မိစ္ဆာဆက်စားကြည့်ရသူတို့အခေါ်သွားတယ်။အဲသူဇနီးရင်ရောလားညနှစ်နာရီလောက်ရောက်တယ်လို့ပြောတာသူတို့ပြောတာပေါ့လေ။ဘုန်းကြီးတွေပါလေးပါ။ဒီကျွန်တော်တို့လည်းရွာထဲမှာလူနေတာတော့ရင်ရက်တွေကမရှိသေးဘူးသိရဲ့လေ။နာနာလာရောက်တော့ကျွန်တော်လည်းမသိနိုင်ဘူးလေအိမ်ကလည်းလည်းဝေးတာဝေးဘုန်းကြီးကသူတို့ရဲရာကြီးတွေသိသေးတဲ့ခါကျတော့ကြောက်ပလောင်းမကလည်းပြောတယ်ဖမ်းတော့ဖမ်းသွားဘူးဘုန်းကြီးကတော့သူတို့နောက်ကိုလိုက်သွားတယ
်လက်တလုံးမှာသူ့ကိုမိထီလာခရိုင်ရဲတပ်ဖွဲ့ရုံမှဖမ်းဆီးထားပြီးမူလအမှုဆွဲထားတဲ့ရန်ကုန်တိုင်းဒေသကြီးတောင်တကုန်ရဲစခန်းကိုပြန်လည်လွှဲပြောင်းပေးမယ်လို့လည်းသိရပါတယ်ပြီးခဲ့တဲ့မေလ15ရက်နေ့နဲ့16ရက်နေ့ညကတောင်တကုံမြို့နယ်ကစူပူမှုမှာမိုက်ကယ်ကျော်မြင့်ဦးဆောင်တဲ့လူအင်အား100ကျော်ကအမှတ်26 64နဲ့106ရပ်ကွက်ကအစ္စလမ်ဘာသာဝင်တွေရဲ့ဝတ်ပြုနေရာတွေကိုဝင်ရောက်စစ်ဆေးခဲ့တယ်လို့ဝတ်ပြုတာတွေကိုလည်းတားဆီးခဲ့ပါတယ်။အဲဒီလိုလှုပ်ဆောင်မှုနဲ့မိုက်ကယ်ကျော်မြင့်နဲ့တီဟမျိုးနိုင်တို့ကိုအစိုးရကိုကြီးညိုပြက်စီမှုပုံမှန် 905 ခါခွေးနဲ့အမှုဖွင့်ထားပြီးဖမ်းဝရန်ထုတ်ခဲ့ပါတယ်။သူနဲ့အတူအမှုဖွင့်ခံထားရတဲ့တီဟမျိုးနိုင်ကတော့ဇွန်လ6ရက်နေ့ကတောင်တကုံတရားရုံးမှာလာရောက်ပြီးဖမ်းခံခဲ့ပါတယ်။ဒီတော့တွင်မှာပဲပြီးခဲ့တဲ့ဧပြီလကရန်ကုန်မြို့တောင်ကလပမြို့နယ်သူမင်္ဂလာပန်းချံမှာပြုလုပ်တဲ့2008ဖွဲ့စည်းပုံခြေကံဥရေပြင်ဆင်ရေးထောက်ခံပွဲကိုကန့်ကွက်နှောက်ယှက်မှုနဲ့မိုက်ကယ်ကျော်မြင့်ကိုဗိုလ်ကြီးဟောင်းနေမျိုးစင်ကတောင်ကလရဲစခန်းမှာမနေရအမှုဖွင့်လိုက်ပါတယ်။ပုံမှန်30နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလူလတ်မှုကိုကာကွယ်ရေးဥပဒေနဲ့အမှုဖွင့်လိုက်တာပါ။ဒီမှုနဲ့ပတ်သက်တဲ့တက်တဲ့ဗီဒီယိုဖိုင်တွေကိုတောင်းကလာရဲစခန်းကိုဒီကနေ့တွားပြီးပေးအပ်ခဲ့တယ်လို့ဗိုလ်ကြီးအောင်နေမျိုးစင်ကအမှုလွှဲအပ်ထားတဲ့တရားလွတ်တော်ရှေ့နေဦးသိန်းလိုင်ထွန်းကပြောပါတယ်
။ကျွန်တော်တို့အခုကတော့ပုံမှန်30ပေါ့နော်။ဘိုးဘိုးဆိုင်ရာအကွင့်ရေးကော်မန်ဆော့ဖ်ဝဲဥပဒေပေါ့နော်။အဲ့ဒီဥပဒေနဲ့ရဲစခန်းနဲ့မှုခွင့်ပေးလိုက်ပြီ။ဒီနေ့ဒီမှာတော့အဲ့ဒီမှာဖြစ်ပျက်တဲ့ဥစ္စာဗီဒီယိုခွင့်ကိုကျွန်တော်တို့လာအပ်တယ်။ဒီခွင့်ကိုစကမ်းမှုယူထားပြီးဖြစ်တယ်။စကမ်းမှုကနေတစ်စင်အမှုစစ်အရာကြီးရတဲ့ကိုနေမျိုးစင်ကိုတွားစစ်လိမ့်မယ်။တကြီးတရားမှာတွားစစ်မယ်။စစ်ပြီးတော့အခါကျမှအဲ့ဒီခုရှာပုံစံနဲ့လက်မှတ်ထိုးပြီးတင်နေတယ်။ဘာဒီမို့အချိန်ကဥပဒေပြင်ဆင်ရေးပွဲမှာမိုက်ကယ်ကျော်မြင့်နဲ့အပေါင်းပါတဲ့သူကလာရောက်နှောက်ယှက်တဲ့ဥစ္စာကိုရိုက်ထားတဲ့ပုဂ္ဂိုလ်ကိုဖြစ်ပါတယ်
။မိုက်ကယ်ကျော်မြင့်ဟာပြီးခဲ့တဲ့2018ခုနှစ်ကလည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတင်နဲ့ကိုရီးယားရှိတို့ကိုလက်စားမှုနဲ့ဆွဆွဲဆန္ဒပြမှုကြောင့်ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမမမကန်ဆွဆွဲမှုနဲ့ရစတကြီးဥပဒေပုံမှန်221တို့အပြင်ရင်းကျန်းစွာစုဝေးခွင့်ပုံမှန်19ရစတကြီးဥပဒေပုံမှန်905ခါခွေးနဲ့ထောင်နဲ့တွင်ချမှတ်ခံခဲ့ရဘူးသူလည်းဖြစ်ပါတယ်ရှင်။